ထမ်းမြမာနေဇာခင်းပြင်းတဲ့အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်လက်နက်ကိုင်အဖွဲ့နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေအကြားတိုက်ပွဲတွေဖြစ်နေတာကြောင့်ကွန်ကရစ်လမ်းကတံတားတစ်ခုမိုင်းထိပ်ပြီးကျိုးနေတာကြောင့်ပါထမ်းမြမာနိုင်ငံကုံစီစစ်စစ်မှုတွေရပ်နားထားရသလောက်ဖြစ်နေပါတယ်။ဒီအတွက်ထမ်းဘက်ကတနေ့ကိုဗတ်တန်းရာချီဆုံးရှုံးမှုတွေဖြစ်နေပါတယ်။ဒီအကြောင်း VOA သတင်းတောက်မှအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မဲဆောက်မြောက်ရီချစ်ချီတံတားနှစ်ကနေတရားဝင်ကုံစီလမ်းကြောင်းကထိုင်းကောမြန်မာကပါကုန်ပစ္စည်းတွေတင်ပို့နေတာပါအခုအခါမှာတော့ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်တိုင်းရင်းသားတွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်နေတာကြောင့်ကောကွန်ကရစ်လမ်းကတံတားတစ်စင်းမိုင်းထိပ်ပြီးကျိုးကျနေတာကြောင့်ပါထိုင်းမြန်မာနှစ်နိုင်ငံကုန်စီစီးဆင်းမှုတွေကြန့်ကြာနေပြီးရန်နာထားရတဲ့လောက်ဖြစ်နေတဲ့အတွက်ထိုင်းဘက်ကနစ်နာမှုတွေဖြစ်နေတယ်ဆိုပြီးထိုင်းသတင်းတွေမှာလည်းရေးသားဖော်ပြကြပါတယ်ထိုင်းနိုင်ငံကနေမြန်မာနိုင်ငံဘက်ကိုပို့ဆောင်မဲ့ကုန်စီကားတန်းတွေဟာနေဆက်မှာပြိမ့်မိနေတယ်လို့အလားတူပဲမြန်မာဘက်ကနေပို့ဆောင်မဲ့ကုန်စီတွေလည်းပြိမ့်မိနေတဲ့အကြောင်းနိုင်ငံတကာကုန်ပစ္စည်းပို့ဆောင်နေတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ DHL ကတာဝန်ရှိသူတဦးကပြောပြပါဗျ။ကျွန်တော်တို
့ဘာလို့လဲဆိုတော့မြန်မာဟိုပတ်သက်ဘောနောပတ်သက်ဘုံတွေမလာဘူးမလာတော့3ရက်4ရက်လောက်ရှိပြီမှာဟုတ်ပါအဲလမ်းကြောင်းချင်းနေကြောင့်သူတော့တရားကျိုးတော့အဲ့တရားကိုဘယ်လိုမှဖြတ်ရဲဘူးဖြတ်ရဲတဲ့တခြားဘက်ကနေကြွေလာတော့လေအဲ့တခြားကြွေတဲ့လမ်းကြောင်းကိုလည်းတရားတွေကမဖြတ်ရဲကြဘူးဒီမှာဘက်ကပစ္စည်းတွေလည်းမလာဘူးဆိုင်ဘက်ကပစ္စည်းတွေလည်းမသွားဘူးတမောက်တွေလည်းမဝင်ပြီးတော့မြောက်တွေကသူ့ကားတွေအောက်မသိမ်းကြဘူးဖောက်နေတော့ဘုံမှာပြီးလို့ရှိရင်ဒိတ်ဒီမှာလည်းပစ္စည်းတွေကိုပို့လို့ရှိရင်ဟိုအထုတ်တွေပစ္စည်းတွေကိုဆွင့်ကြရတယ်ဟိုကိုရပစ္စည်းတွေကအချို့ကားတွေကပြန်လဲပြန်သွားဟိုပစ္စည်းတွေမရောက်လာတော
့မြန်မာဘက်ကိုပုံမှန်ပို့ဆောင်နေတဲ့အိမ်ဆောက်ပစ္စည်းတွေတန်တယ်ပစ္စည်းတွေနဲ့စားတောက်ကုန်တွေတွာလာလို့မရတဲ့အတွက်နေ့စဉ်ကုန်စည်စီးဆင်းမှုတွေကလည်းရန်နာထားရပြီးထိုင်းဘက်ကတော့ဗတ်တန်းရာနဲ့ချီပြီးနေနာမှုတွေရှိနေတယ်လို့လည်းထိုင်းဝါရင်သတင်းတော်တူကပြောပြပါဗျ။ဘာလဲ
ဘက်ကတော့တွာမနေတော့မတွာရမတွာနိုင်တော့ဖြစ်တယ်
။ဟုတ်ကဲ့ဟုတ်ကဲ့
အခုအချိန်ဥပမာတမိစီအခုအချိန်ကနေခုလတောင်း7000မီလီယံနော်မီလီယံ5မီလီယံဒီတန်းတမိစီလည်းတန်းတရားဖြစ်ဆိုင်တော့1 day 1 day
အခုလာမဲ့2023နှစ်ဆက်မှာတိုင်းမြန်မာချစ်ကြည်တရားပြန်ဖွင့်မယ်ဆိုပြီးအစောပိုင်းကသတင်းတွေထွက်နေပြီးမြန်မာဘက်ကကရင်လက်နက်ကင်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေဖြစ်နေတဲ့အတွက်ဖွင့်ဖို့ရက်ကလည်းစိုင်းငံ့ထားတာတွေဖြစ်လာနိုင်တယ်လို့လည်းထိုင်းကုန်တဲ့အတိုင်းဝိုင်းကဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကြတဲ့ကနေဆက်မှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးမြောက်ရီခရိုင်ဟာနေမြေမတည်ငြိမ်မှုတွေကြောင့်ကျေးရွာတွေကပြည်သူတွေဟာစစ်ဘေးရှောင်နေရတာတစ်နှစ်ကျော်ကြာသွားပြီဖြစ်ပါတယ်။အခုလက်တလောဒီဇင်ဘာလ16ရက်နေ့ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေဇက်တိုက်လုပ်နေပါတယ်ရှင်။